Pittsburgh Tree of Life ဂျူးဖျားကျောင်းမှာစနေနေ့ကဖြစ်ပွားခဲ့တဲ့လူ၁၂ဦးသေဆုံးရတဲ့ပစ်ခတ်မှုမှာတန်လျာရှိသူကဂျူးဆန့်ကျင်ချင်းချောက်မှုတွေအော်ဟစ်ပြောဆိုပြီးမှတနက်နေ့ပစ်ခတ်ခဲ့တာမို့ဒါအမုန်းပြက်အခြေခံပြီးဂျူးလွန်တဲ့ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ပြစ်မှုဆိုင်ပြစ်ခတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေကတန်လျာရှိနေမှာပြောပါတယ်တန်လျာရှိသူအသက်၄၆နှစ်ရွယ် Robert Gregory Bowers AR-15 rifle တနက်နေ့တနက်ငယ်၃နာရီကိုကန်ဆောင်ထားပြီးတော့သူဟာဂျူးတွေအလုံးကိုတေးစီလို့တဲ့ဆန္ဒရှိကြောင်းနဲ့ဂျူးတွေဟာအမေရိကန်နိုင်ငံသားတွေပေါ်မှာ genocide လူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့သတ်မှတ်သူဖြစ်ကြောင်းဆွဲချက်ထဲမှာဖော်ပြထားပါတယ်။ Hebrew Immigrant Aid Society လို့ဂျူးဒုက္ခသည်ကယ်ဆယ်ကူညီ agency ကနေသူ့လူတွေကိုတတ်မဲ့နိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုထဲခေါ်သွင်းနေတဲ့အတွက်ကိုယ့်လူတွေအသက်ခံရခြင်းအထိစောင့်မနေတော့ဘဲတွားပြီးတတ်တော့မှာဖြစ်ကြောင်း Bowers သူ့တနက်နဲ့တွားမှဖြစ်ခင်မိနစ်ပိုင်းအလိုမှာပဲ online မှာတင်ခဲ့တာဖြစ်ပါတယ်။အခုပြစ်ခတ်မှုအတွက်အမုန်းတရအခြေခံပြီးကျူးလွန်တဲ့ရာဇဝတ်မှုတစ်ခုဖြစ်နေတဲ့ကင်တွဲဆောင်ရွက်နေကြောင်း Pennsylvania ပြည်နယ်အနောက်ပိုင်းကတရားရုံးရှိနေ Scott Brady ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တိဆုံးသူတွေကအသက်54နှစ်ကနေ69နှစ်အရွယ်အမျိုးသား၈ဦးနဲ့အမျိုးသမီး၃ဦးဖြစ်ပြီးရဲ၄ဦးအပါအဝင်၆ဦးဒဏ်ရာရပါတယ်။ဘိုဝါစကိုတော့ပြစ်ခတ်ဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။သူကတနက်တန်းအများပြားနဲ့ဆင်းုံတင်ထားပြီးသူ့ရဲ့အခြေအနေကကောင်းမွန်တယ်လို့အာနာဘန်တွေကပြောပါတယ်။